အမရဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်တို့ရဲ့အမှုတွေလိုက်ပါဆောင်ရွက်နေတဲ့တရားလွတ်တော်ရှိနေတဲ့ချို့ကိုဒေါက်ဆန်းစုကြည်တို့ရဲ့အမှုတွေနဲ့ပတ်သက်လို့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုမဖြေကြားဖို့စစ်ကောင်စီကတားမြစ်လိုက်ပါတယ်။သတင်းမီဒီယာတွေကိုအမှုအကြောင်းရှင်းပြနေတဲ့ရှေ့နေကြီးဦးခမောင်စောကိုရာဇဝတ်ကျင့်ထုံးပုံမှန်144နဲ့ကန့်သက်တားမြစ်သလိုနောက်ထပ်ရှေ့နေတယောက်ဖြစ်တဲ့ဒေါက်မင်းမင်းစိုးကိုလည်းဒီနေ့အာဏာပိုင်တွေကပုံမှန်144အရအမိန့်ထုတ်ပြန်ကန့်သက်လိုက်တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့အကြောင်းအပြည့်စုံကိုတော့အမတ်ခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမှုပေါင်းစစ်တပ်မှုထက်မင်းနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့တွေကတရားလွတ်တော်ရှေ့နေကြီးဦးခမောင်စောကိုရာစုဝတ်ကျင့်ထုံးပုံမှန်144အရအမှုတွေအကြောင်းမပြောရလို့စစ်ကောင်စီကအောက်တိုဘာလ14ရက်နေ့ကအမိန့်ထုတ်ပြန်ကတ်တက်ခဲ့တာပါ။ဒီကနေ့အောက်တိုဘာလ15ရက်နေ့မှာလဲရှေ့နေအဖွဲ့ဝင်နောက်တစ်ယောက်ဖြစ်တဲ့ဒေါ်မင်းမင်းစိုးကိုပါအလားတူပုံမှန်144နဲ့တားမြစ်ကပ်တက်လိုက်တာဖြစ်ပါတယ်။သူတို့အတွက်ထုတ်ပြန်တဲ့အမိန့်ထဲမှာပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေ၊အပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ၊ NGO တွေ၊နိုင်ငံခြားအစိုးရတာဝန်ရှိသူတွေအပါအဝင်ဘယ်လိုပြင်ပအဖွဲ့အစည်းကလူပုဂ္ဂိုလ်တွေကိုမှဓာတ်ရိုက်ဖြစ်ဖြစ်၊သွယ်ဝိုက်ပြီးတော့ပဲဖြစ်ဖြစ်တနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုရလို့တားမြစ်လိုက်တာဖြစ်ပါတယ်။ဦးခမောင်စောကိုပုံမှန်144နဲ့ဘာကြောင့်အမိန့်ထုတ်ပြန်ကန့်သက်တားမြစ်တယ်ဆိုတာကိုစစ်ကောင်စီပြောဝင်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုထုတ်ပြန်ပြောကြားထားပါတယ်
။နှစ်ချက်ရှိပါတယ်။နံပါတ်1အချက်ကတော့ပါတော့တော့သူ့အနေနဲ့ကပြည်တွင်းပြည်ပသတင်းဌာနတွေတရားမဝင်ထုတ်လုပ်တဲ့သတင်းဌာနတွေကကျွန်တော်နိုင်ငံတော်တည်ငြိမ်ရေးကြမ်းရေးကိုပြက်ပြားစေတဲ့သတင်းမှားတွေတုံ့ဆော်မှုတွေပြုလုပ်နေရရှိတယ်။အဲ့ဒီသတင်းဌာနတွေနဲ့ဆက်သွယ်ပြီးတော့ကြာကျွန်တော်တက်တေများရဲ့ရုံးရှိထွက်ဆိုချက်တွေကိုကထုတ်ပြန်ပြောဆိုတည်းရရှိတယ်။ဒါကြောင့်မလို့ပြည်ပြန်ရနေဖြစ်တယ်။အဲ့လိုထုတ်ပြန်ပြောဆိုတဲ့နေရာမှာဘာတွေဖြစ်တုံးဆိုတော့ကျွန်တော်တို့ကနေတဲ့ဒီဥက္ကမောင်စောရဲ့ဆက်တဲ့ပြောဆိုချက်တွေကတရားဥပဒေနဲ့အညီဆောင်ရွက်ရတဲ့ပုဂ္ဂိုလ်တူဦးကိုနှောက်ယှက်မှုသို့မဟုတ်ထိခိုက်ထားခြင်းဆုံးရှုံးမှုအများပြည်သူတို့ရဲ့ညီငွေ့မှုရုံးရစံခတ်ဖြစ်စေမှုတွေကိုဖြစ်ပေါ်စေတဲ့အတွက်အဲလိုမျိုးဖြစ်ပေါ်စေတဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုတားဆီးရခြင်းဖြစ်ပါတယ်။ပုံမှန်144ရာကျွန်တော်တို့ဒါတားဆီးရခြင်းဖြစ်တယ်
ရှင်းနေကြည့်ဥက္ကမောင်စောပြောတဲ့စကားတွေဟာနိုင်ငံတော်တည်ငြိမ်မှုကိုပြက်ပြားစေရလို့လဲဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်ဒေါက်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့တွေကနောက်ထပ်ရှင်းနေတယောက်ဟာလဲအစိုးပိုင်းတွေကအမှုတွေနဲ့ပတ်သက်လို့ဘယ်သူ့ကိုမှဖြေကြားခြင်းမပြုရလို့လက်မှတ်ထိုးထားရပါရယ်နေပြည်တော်တည်ထောင်တရားရုံးမှာကြားမှာစစ်ဆေးနေတဲ့ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်တို့ရဲ့အမှုတွေနဲ့ပတ်သက်လို့သူတို့ရဲ့ရှင်းနေတွေကတရားခွင်မှာတင်ပြလျှောက်ထားချက်တွေကိုအရင်ကပြောပြရှင်းပြပေးနေတာဖြစ်ပါရယ်တရားခွင်မှာစစ်ဆေးချမ်းသာမှုတွေကိုအများပြည်သူသိအောင်ပြောပြဖို့ဒေါက်ဆန်းစုကြည်ကလည်းရှင်းနေတွေကိုအောက်တိုဘာလ12ရက်နေ့ကပဲညွှန်ကြားခဲ့ပါတယ်။ရှင်းနေတွေအပေါ်ရာဇဝတ်ကျစ်ထုံးပုံမှန်144နဲ့အမိန့်ထုတ်ထားတာကိုဖောက်ဖျက်ကျူးလို့လဲဆိုရင်အမိန့်ဖီဆန်မှုရာဇသက်ကြီးပုံမှန်188နဲ့အရေးယူနိုင်ပါတယ်။ရာဇသက်ကြီးပုံမှန်188ကိုကျူးလွန်ကြောင်းတွေးရှိရင်တော့အမြင့်ဆုံးထောင်ဒဏ်6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေ၊ကျက်တသိန်းငွေဒဏ်ဖြစ်စေ၊ဒဏ်နှစ်ရက်လုံးဖြစ်စေချမှတ်ခံရနိုင်ပါတယ်ရှင်။